ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှင့်မှာ UWSA ဝါတပ်ဖွဲ့ဖမ်းဆီးထိန်းနှိမ်ထားတဲ့မိုင်းပေါက်နယ်အတွင်းမှာလာဟုဓမ္မအစရာ60ကျော်ကိုခံဝန်ကတိနဲ့ပြန်လည်လွတ်ပေးလိုက်ပါတယ်။ဟိုတောင်ကျောင်းစာကျောင်းကခေါ်ဆောင်သွားတဲ့ကျောင်းစာတင်ကျောင်းကကျောင်းသူကျောင်းသား40ကျော်ကိုထိန်းနှိမ်လာဆက်ရှိတယ်လို့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူကပြောပါတယ်။ပြန်လွတ်ပေးဖို့ခံဝန်ကတိလက်မှတ်ရေးထိုးရမှာကျောင်းစာမဖတ်ဖို့စုမတောင်းဖို့ဆိုတဲ့အချက်တွေပါဝင်တာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုထိပါစေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ UWSA ကဝါပြည်သွေးစင်းညီတက်မှထင်းချုပ်ရာချမ်းပြည်နယ်အထူးဒေသနှင့်မှာစက်တင်ဘာလလယ်လောက်ကစတင်ပြီးဘာသာရေးအရတင်းမာမှုတွေရှိခဲ့ရာကခရယံဖျားရှိခိုးကြောင့်60လောက်ကိုပိတ်သိမ်းခဲ့တယ်လို့ညာနဲ့ချီခဲ့သာသနာဝန်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်စက်တင်ဘာလနောက်ဆုံးပတ်အတွင်းကဖမ်းဆီးထင်းသိမ်းခံရတဲ့လာဟုဓမ္မဆရာ60ကျော်ကိုတော့ဗုဒ္ဓဦးနဲ့ညနေပိုင်းကခံဝင်ကတိလက်မှတ်ရေးထိုးပြီးပြန်လွတ်ပေးခဲ့တယ်လို့လာဟုနှစ်ချင်းခရယံအဖွဲ့ချုပ်ကအထွေထွေတွေ့ရင်မူတိခါတော်ရဆရာဒေါက်တာလာဇရုကပြောပါတယ
်။တနင်္လာနေ့လေပိုင်းတော့မှာတနင်္လာဆက်ကလာမှာဆနဆရာကိုယ်ကမကားလုံးလို့ပြည်တယ်။ဆက်တော့ခံဝင်ပြည်တော့ဒါလိုတော့ဆက်ကမှာဖတ်ရှုမှာတောက်ရှုရမလို့တော့ဘူးဒီချုပ်မကြီးဒီတော့ဘူးဆိုတော့လက်မဆိုးတော့ဆက်လာရတယ်တဲ့။ဒါမှမဆိုရည်ဒီတိုင်းရှိတယ်လို့ဆိုရတယ်။ဘာပဲလဲဆိုလို့အတန်းနဲ့သူတို့လည်းပေါ်ရဆင်းလိုက်တာ။အဲဆရာကတင်ဆောင်တာကြောက်ပြီးတော့ဆက်မလာသေးဘူးကျ။ဒီကတည်းက
ခံဝင်ကျုပ်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာစင်မကောင်းဖြစ်ရကြောင်းနဲ့ဘာသာကိုးကွယ်ခွင့်ရရှိဖို့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဒေါက်တာလာဇရုကဆက်ပြောပါတယ်
။အချိန်မီအစအစနဲ့လုပ်ပြလိုက်တဲ့ဆရာလည်းဝါပါမှုကမဖြစ်ဘူးလို့။ဘာလို့လဲဆရာမရှိဖို့ရတော့ဘူးဆိုတော့မကောင်းတော့ဘူးသူရဆရာမရှိဖို့မှမရဘူး။ဘာသာကိုးခိုင်းလို့ဆိုတာရမလာလာဦးပဒိညေရာရပ်ဖတ်ကြည့်ရည
်ပြီးခဲ့တဲ့အပတ်တွင်ကလည်းဝါလီမျိုးဓမ္မဆရာတရားကျော်ကိုခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့ခံဝင်ကတိကိုလက်လက်မရေးထိုးတဲ့ဆရာတော်ခုနှစ်ပါးကိုထိမ့်သိမ်းထားခဲ့ပြီးနောက်ဆုံးအခြေအနေကိုတော့တေချာမသိရသေးပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုရွင်အောင်ကတော့ဒါဟာလူ့ခွင့်ရေးကြီးညာစရန်အပိုက်၈၈ကိုဖောက်ပြရာကြာကြောင်းထောက်ပြပါတယ
်လူ့ခွင့်ကြီးညာစရန်အပိုက်၈၈ကိုအာတီကယ်18မှာလူတိုင်းမှာလူလတ်စွာတွေးခေါ်ခွင့်မှမှန်ဝေဖန်ပိုင်းခြားခွင့်ကိုယ်ပွဲဖွင့်ရှိတယ်ပေါ့ဒီအခြေအနေကတော့အဲလူလတ်စွာကိုယ်ပွဲဖွင့်ဒါလူတယောက်ရဲ့ရပိုင်ဖွင့်ပေါ့နော်ဒါဘယ်လိုလူလည်းဖြစ်ဖြစ်အဲလူတယောက်မှာတော့သူယုံကြည်ရဖို့ကိုယ်ပွဲဖွင့်ရှိရမယ်အဲဒီကိုယ်ပွဲမှုကိုလည်းဟလာဟောပြောခွင့်ရှိရမယ်အဲယုံကြည်တတ်ဝင်ခွင့်ရှိရမယ်ဒါတွေကလူဖွင့်ရပဲလေဒီအခြေအနေကတော့အဲလူ့ခွင့်ရေးတရားသဏ္ဍာန်ပါချက်နေတော့မကိုက်ညီဘူး၊ကွယ်လွတ်နေပြီဆိုတာလေးတော့ကျွန်တော်တို့ကထောက်ပြလို့ရတာပေါ့လေ
ဒီချင်းဖြစ်ပေါ်လာတဲ့ပတ်သက်ပြီးသူတို့ကော်မရှင်ကိုတိုင်ကြားတာမရှိသေးတော့နဲ့ကော်မရှင်အနေနဲ့လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဂျာဝင်ဆောင်ရွက်တာမျိုးမရှိခဲ့ဘူးသေးကြောင်းပြောဆိုပါတယ် UWSA ဝါတပ်ဖွဲ့ဘက်ကတော့ဘ ਹੁ ရဲ့ခွင့်ပြုချက်မရတဲ့ဖျားချောင်းတွေကိုပိတ်သိမ်းတာဖြစ်ကြောင်းနဲ့အစွန်ရောက်တဲ့အချို့ဘာသာရေးဆရာတွေကြောင့်စီလုံးမှုထိခိုက်မှာဆိုးတဲ့အတွက်ဝင်ရောက်ထိမ့်သိမ်းတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်